ဒီလနောက်ဆုံးရဖြစ်တဲ့31ရက်နေ့မှာစတင်မဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံးကိုတအောင်ပလောင်ကိုကန်နဲ့အေးအေးလို့ခေါ်တဲ့ရက်ခိုင်စတဲ့လက်နက်ကင်အဖွဲ့၃ဖွဲ့ကကြိုဆိုလိုက်ပြီးဖိတ်ကြားမယ်ဆိုရင်ညီလာခံမှာပါဝင်တက်ရောက်ဖို့အစဉ်တင်ရှိကြောင်းပြောပါရတယ်။ တချိန်တည်းမှာတော့ကချင်တပ်ဖွဲ့ဌာနချုပ်လိုင်စာနီကိုအစိုးရတပ်မတော်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေလည်းရှိနေတာပါဆက်သွယ်စုံစမ်းထားတဲ့ဗီအိုအေမြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်NCA လက်မှတ်ရေးထိုးရမှာဖိတ်ကြားတာရှိသလိုပြီးခဲ့တဲ့ရက်ပိုင်းအထိအစိုးရကြံပရုံနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့TNLA ခေါ်တအမ်းပလောင်တပ်ဖွဲ့နဲ့AA ခေါ်ရခိုင်တပ်ဖွဲ့တွေကလက်ရှိအစိုးရရဲ့အမျိုးသားပြန်လည်တင့်ပြရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်မှုတွေကိုအပြုသဘောဆောင်တဲ့နိုင်ငံရေးပြောင်းလဲမှုအဖြစ်ကြိုဆိုလိုက်ပါတယ်။ တစ်ဆက်ထဲမှာပဲဒီလကုံမှာကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်တယောက်ဖို့အသိရှိကြောင်း PSLF TNLA
ခေါ်တအန်းပလောင်အဖွဲ့ရဲ့အထွေထွေတွင်ရေးမှုတပ်ဖုံးကျော်ကပြောပါတယ်။အရင်ကတော့ကျွန်တော်တို့အဖွဲ့၃ဖွဲ့ကဒီကဲတဲ့စီမံရေးနေတော်ဆုံးကောင်းတဲ့ကော်မတီဆွေးနွေးတော့ကအားလုံးပါဝင်မှုလက်ခံတယ်ဒီလာခံလဲ၃၀ပြည့်နေမှာစီမံရေးဖြစ်တဲ့စီမံရေး
ဒီရာရဲ့ပြည်သက်သမတော်ရဲ့ကျွန်တော်ဖိုင်နန်ဆောင်ရေးအဖွဲ့ကြီးအားလုံးပါဝင်တဲ့ဒီတို့ဖြစ်နေတယ်မလို့ကျွန်တော်ပါဝင်နေတဲ့ဖြစ်တဲ့ကျွန်တော်ဘောင်ဝင်ချင်းနဲ့ဆန္ဒနဲ့ရှိရတာအားလုံးဒီအားလုံးကျွန်တော်ဒီနေ့ထုတ်ပြန်ရတာဖြစ်ပါတယ်။တခြားလက်နက်ကိုင်အဖွဲ့တွေညီတို့ငြိမ်းချမ်းရေးပြည့်စင်ပါပါဝင်ဆောင်ရွက်လိုတာကြောင့်
27ရာစုပင်လုံးမှာတယောက်ဖို့ဆုံးဖြတ်တာဖြစ်ကြောင်းလည်းပြောပါတယ်။တခြားတော့နိုင်ငံကြီးပြည်သနာတွေကိုကျွန်တော်နိုင်ငံကြီးနိုင်ငံရဲ့ရှင်းနိုင်ရှင်ကွန်မတီကလည်းဆက်တည်တင်လာပါရဲ့။နိုင်ငံကြီးပြည်သနာတွေရှင်းနိုင်ငံရဲ့အာဏာတွေပါမယ်။ပြီးတော့ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စတွေအဒါတွေပါမယ်။ဆိုတော့ကျွန်တော်တို့အနေနဲ့လည်းဒါတွေကအားလုံးနဲ့သက်ဆိုင
အပြန်အလှန်ရက်စဲပြီးတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဒေတာတည်ငြိမ်ရေးဒေတာဖွံ့ဖြိုးရေးအမျိုးသားပြန်လည်တင်းမြတ်ရေးတို့ကိုနိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့စံနှုန်းရှိကြောင်းလည်းဖော်ပြထားပါတယ်။ကိုကန့်တအန်းနဲ့ရခိုင်ကျပ်ဖွဲ့တွေဟာဒီလ9ရက်နေ့ကဥသိန်းစော်ခေါင်းဆောင်နဲ့ညီကြေးကော်မရှင်အဖွဲ့နဲ့ရှမ်းပြည်နယ်မိုင်းလားမြို့မှာတွဲဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာလက်နက်ကင်လမ်းစဉ်ဆွတ်လွတ်ရေးနဲ့ပတ်သက်ပြီးပြီးပြတ်တဲ့သဘောတူညီချက်များရှိခဲ့ကြောင်းတိုင်းသာအဖွဲ့တွေဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အစိုးရရဲ့ညီကြေးကော်မရှင်ဘက်ကတော့အဖွဲ့၃ဘွဲ့အနေနဲ့27ရာစုပင်လုံးမှာပါဝင်နိုင်ရေးအတွက်ကြေညာချက်ထုတ်ပြန်ရန်မူအားဖြင့်သဘောတူခဲ့ကြောင်းနဲ့ကြေညာချက်ထုတ်ပြန်နိုင်ရေးအတွက်သူတို့တစ်ဖွဲ့ချင်းစီရဲ့ဘိုးကော်မတီအစည်းအဝေးတွေကျင်းပပြီးဆက်လက်ဆောင်ရွက်ဖို့ညှိနှိုင်းသဘောတူခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။လက်နက်ကိုင်အဖွဲ့၃ဘွဲ့27ရာစုပေလုံမှာပါဝင်ရေးဟာညီကြေးရေးကော်မရှင်နဲ့မိုင်းလားမှာတွေ့ဆုံညှိနှိုင်းတာတွေနဲ့လက်ရှိထုတ်ပြန်ချက်ဟာကိုင်းညီမှုရှိမရှိအပေါ်မှာမူတည်နိုင်ကြောင်းလဲညီကြေးရေးလုပ်ငန်းစဉ်မှာပါဝင်သူတဦးကသုံးသပ်ပါတယ်။27ရာစုပေလုံကိုဒီလအကုန်မှာကျင်းပဖို့ပြင်ဆင်ဆောင်ရွက်နေချိန်မှာဒီကနေ့မနက်ပိုင်းမှာတော့ကချင်ပြည်နယ်အတွင်းမှာပြစ်ခတ်တိုက်ခိုက်တာတွေရှိကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
ဒီနေ့စေနာရင်းနဲ့စစ်ကမရင်ချာမှာဒီလေဇာတော့မှာတပ်တော်စစ်ကနဲ့လက်နက်ကြီးနဲ့အချင်းချင်းပြစ်ခတ်တယ်ရှိပါတယ်။ဒီရေတနခါငါစစ်တမ်းခတ်တယ်မလဲလက်နက်ကြီးချစ်စစ်ပြမမလို့ယူဆရတယ်လက်နက်ကြီးလက်ရှိတယ်ရှိတယ်။တနခါငါလက်အောက်ခံတဲ့စစ်လေးနေနေလို့မလဲရှိတယ်ရှိတယ်။နောက်ပြီးတော့ဒီကျောင်းသားတပ်သူတပ်ဆွဲထားတဲ့နေရာတွေမှာလည်းရှိတယ်ရှိပါတယ်။
ဒီကနေ့မနက်ပိုင်းမှာအချက်20လောက်ပြစ်ခတ်တာတွေရှိပေမဲ့ညနေပိုင်းမှာတော့ငြိမ်သက်သွားခဲ့ကြောင်းပြောပါရတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကချင်ပြည်နယ်တနိုင်းဖားကန့်နဲ့စရုံးနယ်ဘက်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါရတယ်။